ထိုင်းနိုင်ငံကဆန္ဒပြပွဲတွေမှာအဓိကအခန့်ကပါဝင်နေတဲ့ခေါင်းဆောင်၅ယောက်ကိုထိုင်းပြည်တော်ဝင်မိသားစုကိုအသေးရဖြတ်မှုဥပဒေနဲ့ထိုင်းရဲတပ်ဖွဲ့ကတင်းနာနေကဆွဲချက်တင်လိုက်ပါတယ်။ဒီဥပဒေကိုနှစ်နှစ်အတွင်းပထမဆုံးပြန်လည်အသုံးပြုလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ရာဇဝတ်ကြီးပုံမှန်အခန်း112ဟာကမ္ဘာမှာတော်ဝင်မိသားစုတွေကိုအကာအကွယ်ပေးထားတဲ့ဥပဒေတွေနဲ့အပြစ်ဒဏ်ဆုံးဥပဒေတစ်ခုဖြစ်ပါတယ်။ဒါပေမဲ့မကြသေးခင်ကာလတွေနဲ့ဒီမိုကရေစီလိုလားတဲ့လှုပ်ရှားမှုတွေကိုဦးဆောင်သူတွေကထိုင်းစီမံခန့်ပြင်းစနစ်ကိုပြုပြင်ပြောင်းလဲဖို့တောင်းဆိုလာခဲ့ကြတာဖြစ်ပါတယ်။လူခွင့်ရေးလှုပ်ရှားသူ NN Number ကစီမံခန့်ပြင်းစနစ်ပြောင်းလဲဖို့ပြင်းပြထန်ထန်တောင်းဆိုနေသူတယောက်ဖြစ်ပါတယ
်။မြေရာစဒွန်လုခွင့်မှာวิพากษ์วิจารณ์ปัญหาที่เกิดขึ้นกับประ
ธานมันก็ပြောရင်ဒီပုံမှတ်112เนี่ยနှုတ်ဆက်အောင်လုပ်ပါတယ်ဘီးပိုင်ဆိုင်မှုအကြောင်းစစ်တက်ခွဲတစ်ခွဲကိုဘီးလက်အောက်တွတ်သွင်းတဲ့အကြောင်းကျွန်တော်တို့ပြောတာတွေအားလုံးပေါ်ပုံမှတ်112เนี่ยပဲတရားစွဲမှုကိုအားလုံးကနားလည်နေကြပါတယ်ဒါကြောင့်ဒီတိုင်းပြည်နဲ့ဒီဥပဒေတစ်ခုခုမားနေတယ်ဆိုတာကိုထောက်ပြနေပါတယ်လို့ Andan Number ကပြောပါတယ်ဒင်းနာနေကသူနဲ့အတူတခြားဆန္ဒပြခေါင်းဆောင်၄ယောက်ဘန်ကောက်မြို့က yes scan တစ်ခုကိုတွားရောက်ခဲ့ရပါတယ်စန္ဒပါလာတုံးကလူစုလူဝေးဆန္ဒပြမှုနဲ့သူတို့အားလုံးတရားစွဲဆိုခံရရပြီးအဖြစ်ရှိတယ်လို့အမိန့်ချမှတ်ရင်တော့စွဲချက်တစ်ခုချင်းစီအတွက်အများဆုံး15နှစ်အထိထောင်ဒဏ်ချခံရမှာဖြစ်ပါတယ်သူတို့အားလုံးကအဖြစ်ရှိကြောင်းရင်းဆိုထားတယ်လို့လည်းအန်တော်ကသတင်းတောက်တွေကိုပြောပါတယ်